ဟောင်ကောင်ကနေတရုတ်ပြည်မှကြီးကိုတရက်ခန့်လွှဲပြောင်းပေးရေးဥပဒေချမ်းလုံးဝရှုပ်သိမ်းရေးနောက်တရုတ်အစိုးရကအတည်ပြုထားတဲ့ဟောင်ကောင်ခေါင်းဆောင်ကယ်ရီလမ်နှုတ်ထွက်ပေးရေးဟောင်ကောင်မြို့စွန်ကလက်မတွေပေါ်ပြန်ထွက်လာကြတဲ့ထောင်နစ်ချီတဲ့ဆန္ဒပြသူတွေကိုရဲတွေကနံပါတ်ထုတ်တွေမြေကြီးယိုဓာတ်ငွေတွေတုံးပြီးတော့လူစုခွဲခဲ့ပါတယ်ရှာတင်းကဆန္ဒပြပွဲကတော့တနင်္ဂနွေနေ့တနေ့လုံးနီးပါးငြိမ်ငြိမ်ချမ်းချမ်းရှိခဲ့ပြီးမဲ့ဆန္ဒပြပွဲအပိတ္တခါနီးလေးမှာပဲရဲတွေနဲ့ဆန္ဒပြသူတွေကြားရုံရင်ဆန်ကပ်ဖြစ်ခဲ့ပါတယ်။ဝယုံသုံးကားဖြစ်နေတဲ့ဈေးဆိုင်နဲ့အဆောက်အုံတွေကိုဆန္ဒပြသူတချို့ပြေးဝင်ခဲ့ကြပါတယ်။ဈေးဆိုင်ခန်းတဲကဆန္ဒပြသူတွေကိုရဲကမျက်ရည်ယိုဓာတ်ငွေနဲ့နံပါတ်ထုတ်တွေတုံးလူစုခွဲခဲ့ပြီးဆန္ဒပြသူတွေကလည်းထီးတွေတုံးပြီးရဲတွေကိုတွေ့ရဆွဲတိုက်ခိုက်ခဲ့ကြတာကိုတွေ့ရပါတယ်။ဆန္ဒပြသူတွေကတော့လူရည်ပို့ပြီးတော့များလာရေးကျူးပန်းတဲ့အနေနဲ့ဟောင်ကောင်ရဲ့မြို့စွန်ပိုင်းဝေးလံတဲ့ဒေသတွေထိပါဆက်ပြီးတော့ချီတက်ခဲ့ကြတာပါ။တရုတ်ပြည်မှကြီးနဲ့နီးဆက်တဲ့နယ်စပ်နဲ့နီးတဲ့ New Territories အပိုင်းမှာရှိတဲ့ Shatin ရက်ွက်ကပြည်မကြီးကလာရောက်လဲပတ်သူတွေကြာရေပန်းစားပါတယ်။ဆန္ဒပြသူတသိန်းတသောင်းရှိတယ်လို့ဥဆောင်သူတွေကပြောဆိုပြီးရဲဘက်ကတော့ဆန္ဒပြသူ 28,000 ပဲရှိတယ်လို့ပြောတဲ့အကြောင်း RTHK ကအတန်လွှင့်ပါတယ်။ဟောင်ကောင်မှာရဲတရဘတ်ကုန်ပိုင်ဆန္ဒပြပွဲတွေလုပ်နေတာသတင်းပတ်တွေနဲ့ချီချမြင့်လာခဲ့ပါပြီရှင်။